ရခိုင်ပြည်နယ်မြောက်ပိုင်းကအကြမ်းဖက်တိုက်ခိုက်မှုတွေနဲ့ဆက်ဆက်ပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေကဒီကနေ့နယ်မြေရှင်းလင်းလုပ်ခဲ့စဉ်အတွင်းလုံခြုံရေးတပ်ဖွဲ့ဝင်တွေတိုက်ခိုက်ခံခဲ့ရတယ်လို့မြန်မာအစိုးရဘက်ကပြောပါတယ်။မောင်တော်မြို့နယ်မှာမနေ့ကအကြမ်းဖက်သမားတွေရဲ့လက်ချက်ကြောင့်မြို့တိုင်းသား6ယောက်တေဆုံးပြီးတရက်အကြာဒေသရင်းမှာနယ်မြေရှင်းလင်းရေးလုပ်တဲ့အချိန်မှာအခုလိုတိုက်ခိုက်ခံခဲ့ကြရတာပါ။အာဏာပိုင်တွေဘက်ကလုံခြုံရေးတိုးမြင့်ချထားတယ်လို့ပြောပေမဲ့ဒေသခံရခိုင်ပါတီဘက်ကတော့လုံခြုံရေးအတွက်အခုထက်ပိုးပြီးတော့တိုးမြင့်ဆောင်ရွက်သွားဖို့လိုတယ်လို့ပြောပါတယ်။ဒီအကြောင်းအပြည့်အစုံကိုဆက်သွယ်စုံစမ်းထားတဲ့ကိုရနိုင်ကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ရဲ့တရောင်မျိုးနယ်အတွင်းမှာအကြမ်းဖက်ဝါဒီတွေကိုငွေကြေးထောက်ပံ့နေသူတွေလို့မတင်ကားရတဲ့သူတွေကိုဖမ်းဆီးရှာဖွေရမှာလုံခြုံရေးတပ်ဖွဲ့ဝင်တွေတိုက်ခိုက်ခံခဲ့ရတယ်လို့မြမအစိုးရကဒီကနေ့ပြောလိုက်ပါတယ်။အကြမ်းဖက်အဖွဲ့အစည်းတွေကိုငွေကြေးထောက်ပံ့သူတွေအဖြစ်လူ6ဦးကိုဖမ်းဆီးပြီးအောင်နံ့ရကျေးရကနေပြန်ထွက်ခွာခြင်းမှာရွာသား600လောက်ကဝိုင်းဝန်းတိုက်ခိုက်ခဲ့တာဖြစ်တယ်လို့နိုင်ငံတော်တိုင်းပြည်ငံရုံးရသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အဲ့လိုတိုက်ခိုက်ခံရပြီးတဲ့နောက်စစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေကနယ်မြေလုံခြုံရေးရှင်းလင်းဖို့အတွက်ဆောင်ရွက်နေတယ်လို့လည်းပြောပါတယ်။ဒီတိုက်ခိုက်မှုကြောင့်ထိခိုက်ဒဏ်ရာရရှိမှုဘယ်လောက်ရှိတယ်ဆိုတာကိုသိရဖို့အတွက်မြန်မာစိုးရနဲ့သက်ဆိုင်ရာပြည်နယ်တာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။မနေ့ဩဂတ်လ3ရက်နေ့ကတော့ရခိုင်ပြည်နယ်မောင်းတော်မြို့နယ်ကိုင်းကြီးကြီးရွာမှာအစွန်းရောက်အကြမ်းဖက်သမားတွေရဲ့လက်ချက်ကြောင့်ကိုင်းကြီးကြီးရွာသား6ယောက်တည်ဆုံးခဲ့ပြီးနောက်ထပ်2ယောက်ပျောက်ဆုံးနေတယ်လို့အာဏာပိုင်တွေကပြောပါတယ်။အဲ့ဒီပျောက်ဆုံးနေတဲ့ဒေသခံမျိုးတိုင်းရင်းသား2ယောက်ကိုပြန်လည်တွေ့ရှိနိုင်ဖို့အတွက်လုံခြုံရေးတပ်ဖွဲ့ဝင်တွေကလိုက်လံရှာဖွေနေတယ်လို့ရခိုင်ပြည်နယ်စိုးရအဖွဲ့ရဲ့အတွင်းရေးမှူးဦးတမောင်ဆွေက VOA ကိုပြောပါတယ်။
ပျောက်ဆုံးနေတဲ့အခြေအနေကတော့ကျွန်တော်ကဟိုရှာဖွေဆဲပဲဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့ကျွန်တော်တို့ကဟိုဘာဘာတော့ကံကြွဖြစ်ကြလို့မရှိသေးပါဘူး။ဆီယာလေးရည်တဲလွန်စားရည်ဒါတွေကတော့ရှိပါတယ်။ဒါပေမဲ့ခုနကပြောကျွန်တော်တို့ကလက်ဝယ်ပေါ့လက်ဝယ်ရှာပြီးတော့ဟိုမတွေ့သေးတဲ့အချိန်မှာတော့ကျွန်တော်အနေနဲ့ဒါခုနကအတိအကျမရောနိုင်ခြင်းဖြစ်ပါတယ်။ဒီနေ့ရောက်ကလည်းဆက်ပြီးတော့ဒါရှာဖွေနေသေးပါသေးတာ။အဲ့ဒါတော့ခုနကပြောတဲ့ဒီမှာရှိတဲ့ဒီဘင်္ဂါလီအကျန်းဖက်ပေါ့ကျွန်တော်တို့ကအဲ့လိုပဲခေါ်ပါတယ်။ကလားပြီးပါပြီ။ဘင်္ဂါလီအကျန်းဖက်ခွေလို့ရတာ။
အဲ့ဒီတိုက်ခိုက်မှုကြောင့်အမျိုးသား3ဦးနဲ့အမျိုးသမီး3ဦးတေဆုံးသွားခဲ့တာဖြစ်ပါတယ်။ဒီတေဆုံးသွားသူတွေဟာတနက်တန်းရဓာတ်တန်းရတွေနဲ့တေဆုံးခဲ့တာဖြစ်ပြီးတော့တောင်ယာလောက်ကင်ကြတဲ့သူတွေဖြစ်တယ်လို့ပြောပါတယ်။ဒီလိုအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဒေသတွင်းလုံခြုံရေးအခြေအနေကိုဘယ်လိုတိုးမြင့်လှုပ်ဆောင်ထားသလဲဆိုတဲ့အပေါ်မှာတော့ဦးတမောင်ဆွေကအခုလိုပြောပါတယ
်။လုံခြုံရေးနဲ့ပတ်သက်ပြီးတော့ဒါဒီလူတို့ကဒီဘူဝမှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီလုံခြုံရေးတပ်ဖွဲ့တွေကတိုးမြင့်ပြီးတော့ဒါကျွန်တော်တို့တာဝန်ပေးထားတာရှိပါတယ်။ဒီလိုရေးတပ်ဖွဲ့ဝင်တွေလည်းဒါကျွန်တော်တိုင်းသားပြည်ရွာတွေမှာဟုတ်ပါတယ်။အဲ့ဒါဒီသခန်းတွေလည်းဒါပူဖြန့်ခွဲထားရှိပါတယ်။အကြီးရွာတွေမှာလည်းဒါညဘက်ပိုင်းတွေမှာလည်းတခါရွာတွေထဲမှာအလှည့်ကြီးနေနေရွာတွေထဲမှာဝင်ပြီးနေတာနေဒါဆောင်ရွက်ပြေးနိုင်ပါတယ်။ဒါကျွန်တော်လူတွေတောက်ဖွဲ့ဝင်တွေကတော့ခုနကပြောတဲ့ဒီရွာတွေနဲ့လမ်းကြောင်းတစ်လျှောက်မှာပဲအဲဒါအများသောအဖြစ်ဒီမှာရှိတာဖြစ်ပါတယ်။ဒီအပြင်စီးကတော့ကျွန်တော်တို့ဒီတက်မတော်ဆွေးကြောင်းနဲ့ကျွန်တော်တို့ဒါဒီတရေရလို့ရှိရင်ဒါခုနကပြောတဲ့ကြားဆောင်ရေးဆက်ဖွဲ့အဖွဲ့ဝင်များနေပြီးတော့ရောက်ပြီးတော့ရှင်းလင်းတဲ့အစီအမံဖြစ်ပ
ါရခိုင်ပြည်နယ်မြောက်ပိုင်းမှာအခုလိုဒေသခံတိုင်းရင်းသားတွေအသက်ခံရရနဲ့ပတ်သက်ပြီးတော့ပြည်နယ်တွင်းလုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးအခြေအနေပေါ်မှာစိတ်ပြက်မိပြီးလုံခြုံရေးမဟာဗျူဟာကိုပြန်လည်သုံးသပ်ဖို့လိုတယ်လို့ရခိုင်မျိုးသားပါတီ ANP ရဲ့အမ်းမြို့နယ်ပြည်နယ်လွတ်တော်အမတ်ဒေါက်တာအေးမောင်ကပြောပါတယ
်လုံခြုံရေးအခြေအနေကတော့စနစ်တကျချင်းကပ်မှုမရှိဘူးပုံမှန်လည်းပြောရင်ညာမောင်တော်နေဆက်မှာတာဝန်ယူထားတဲ့နေချားဆောင်လုံခြုံရေးနဲ့ပတ်သက်တဲ့အထက်ဆုံးပုဂ္ဂိုလ်ကနေတာဝန်ရှိတဲ့ပုဂ္ဂိုလ်ဆုတ်ရှားနေတဲ့လှုပ်ရှားမှုအားလုံးကိုပြန်သုံးသပ်ဖို့လိုတယ်လူစားလဲရင်လေးရမှာပေါ့ဒါပထမတစ်ချက်ပါဘာကြောင့်လုံခြုံရေးစီကျိုးပေါက်တာလဲအဲ့တော့နောက်တစ်ခုက2019 February လကတည်းကရက်ဆိုင်ထားတဲ့ Operation Area ပေါ့ဗျာချစ်စင်ရေးကာလပြန်တတ်မှတ်ဖို့လိုတယ်စနစ်တကျမယူယုံမှတစ်ခုလုံးကိုဝင်ရောက်ပြီးမှຫມွေနှောက်ပေးဖို့လိုတယ်ကျွန်တော်တို့เนาะဒါချစ်စစ်ချင်တာကတော့ဗျာလုံခြုံမှုစီရဖို့အတွက်နံပါတ်1ချက်ကတော့ပြည်သူ့စစ်မဟာဗျူဟာကိုပြန်သုံးသပ်ဖို့လိုတယ်ဒီခိုင်ပါဝင်တိုင်းရင်းသားမျိုးနွယ်စုများရဲ့အသက်အိုးအိမ်စီးစဉ်လုံခြုံမှုရှိအောင်တော့ကျေးရွာအခြေခံနဲ့ပြည်သူစစ်တွေဖွဲ့စည်းဖို့လိုမယ်။ကျေးရွာအခြေခံနဲ့ရေးတပ်ဖို့တွေဖွဲ့ဖို့လိုမယ်။ဖြစ်နိုင်ရင်ပုံပုံလည်းပြောရင်တိုင်းရင်းသားတွေဟာလေလုံရင်ငားရှာရင်ခုနလိုတောင်ယာလုံရင်နဲ့ရေးလုပ်ငန်းကိုလုပ်နိုင်အောင်လက်ကျင့်ပေးဖို့လိုမယ်။တနည်းအားဖြင့်တနက်ပေးပြီးကမှကိုရွာကိုကာကွယ်တဲ့လုံခြုံရေးဖွဲ့စည်းဖြစ်အောင်ဘယ်လိုလုပ်မှလဲဆိုတာကိုအစိုးရစဉ်းစားဖို့လိုပြီ။ပြည်သူစစ်မဟာဗျူဟာနဲ့တွဲမှလားရက်ရွာရေးအဖြစ်ဟာလားပုံဖော်ပြီးမှလက်ကျင့်ပြီးမှဝန်ထမ်းချစ်ထားပြီးကမှလုံခြုံမှုစီးကိုရှာမှာလားဒါစနစ်တကျလုပ်ဖို့လိုပြီအဲ့တော့လူထုပါဝင်ဖို့လိုတယ်အမျိုးသားလုံခြုံမှုစီးနဲ့အမျိုးသားလုံခြုံမှုအကျိုးစီးပွားကိုကာကွယ်ရတဲ့စစ်တပ်ခိုင်ခိုင်မာမာရှိတဲ့ပုံကိုများကိုအဲ့ဒီမှာထားဖို့လိုတယ်
2012ခုနှစ်ကရခိုင်ပြည်နယ်တောင်ပိုင်းမှာလူမျိုးရေးပဋိပက္ခတွေဖြစ်ပွားခဲ့ရာကနေပြည်နယ်တွင်းကရခိုင်လူမျိုးတွေနဲ့မွတ်စလင်တွေကြားမှာပဋိပက္ခတွေတဖန်ပြန်လည်ဖြစ်ပွားလာခဲ့တာဖြစ်ပါတယ် ပြီးခဲ့တဲ့အော်တိုဘာလအတွင်းမှာလည်းနေသားသောလုံခြုံရေးခန်းအတီအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်ပြည်내အတွင်းမှာမတည်ငြိမ်မှုတွေဖြစ်ပေါ်လာနေတာဖြစ်ပါတယ်ခင်ဗျာ။